ရှိတဲ့ဒီကန်ဒေတာမှာမြန်မာထိုင်းနဲ့လာအိုသုံးနိုင်ငံမွေးရေးစေဝါပူးတဲ့တိုက်ချက်နေရာမှာဒီရက်ပိုင်းတွင်ထိုင်းနိုင်ငံတနင်္ဂနွေနေ့မှာတွင်စစ်ကြောစီပြတန်းစေလောက်ဖမ်းဆီးရမိတဲ့အကြောင်းပြောပြပါမယ်။
ကျမမအေးပါပါဒီရက်ပိုင်းတွင်မွေးရေးစေဝါရဲ့အမြောက်များဖမ်းဆီးမိနေတဲ့ထိုင်းနိုင်ငံမှာမနေ့တုန်းကလည်းစစ်ကြောစီပြတန်းတဲ့ချီဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်အာရှအဝေးပြေးလမ်းမပေါ်မှာ ပိတ်ကက်ကားတစ်စီးကိုရဲတပ်ဖွဲ့ကမတင်ရတဲ့အတွက်လိုက်လံဖမ်းဆီးခဲ့ရမှာကာသမားကထပ်ပြေးဖို့ကြိုးစားရင်းလမ်းဘေးကိုထိုးကျခဲ့ပြီးကားထဲမှာလူနှစ်ယောက်နဲ့တူစိတ်ကြွစီပြ၆တန်းကိုဖမ်းဆီးရမိခဲ့တာပါ။မနေ့ညနေပိုင်းမှာတော့လာအိုနိုင်ငံနဲ့နေဆက်ချင်းကောင်ဒေသမှာလည်းနောက်ထပ်စိတ်ကြွစီပြခုနှစ်တန်းကိုထိုင်းနိုင်ငံပိုင်းကဖမ်းဆီးမိခဲ့ပါတယ်။လာအိုနိုင်ငံနဲ့နေ ံကြပူးပေါင်းဆောင်ရွက်မှုတွေကြောင့်မူရစေဝအမြောက်များဖန်ဆီးရမိခဲ့တာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။အခုလိုမျိုးစိတ်ကြဆေးကြတွေကိုဖော်ထုတ်ဖန်ဆီးနိုင်ခဲ့တာဟာထိုင်းမြန်မာလာအိုမူရစေဝနေနေရေးပူးပေါင်းသတင်းဖလှယ်ဆောင်ရွက်မှုတွေရဲ့အကျိုးဆက်တွေကြောင့်ဖြစ်ကြောင်းနဲ့သုံးနိုင်ငံမူရစေဝပူးတဲတိုက်ဖြတ်နေတဲ့စစ်စင်ရေးတွေကြောင့်ရွှေတရီကန်ဒေတာထုတ်မူရစေဝအမြောက်အများဇက်တိုက်ဖမ်းမိနေကြောင်းကိုလည်းထိုင်းဘာသာနဲ့ပြောဆိုသွားတာပါမကြသေးခင်တုန်းကလည်းလောနိုင်ငံနဲ့နယ်စပ်အနီးမှာပဲစိတ်ကြွသေးပြား၄သန်းနဲ့အိုက်လို့ခေါ်တဲ့မူရစေဝ900ကီလိုကိုဖမ်းဆီးမိခဲ့ပြီးရွှေတရီကန်ဒေတာမှာထုတ်လုပ်ပြီးမှောက်ကိုတင်သွင်းလာတဲ့မူရစေဝတွေဖြစ်ကြောင်းကိုလည်းထိုင်းအနာပိုင်းကြီးကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမဲဆိုင်မြို့မှာလည်းမူရစေဝမှောက်ခုံမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးမကြသေးရင်ကပဲစိတ်ကြွသေးတယ်နဲ့အိုက်မူရစေတွေကိုဖမ်းဆီးမိခဲ့တာတွေရှိတယ်လို့လည်းပြောပါရယ်ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ကြိုးပမ်းနေချိန်မှာပဲမူရစေဝတွေကိုဤအမျိုးမျိုးနဲ့တင်သွင်းဖို့ကြိုးစားဖြန့်ဖြူးတဲ့လုပ်ရက်တွေရှိခဲ့ကြောင်းကိုလည်းထိုင်းနိုင်ငံမူရစေဝထိန်းချုပ်ရေးဘူရိုမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါမြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာရှဒေသတွေမှာပြီးခဲ့တဲ့နှစ်ထဲမူရစေဝမှောက်ခုံမှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိမယ်ဆိုပြီးကုလသမဂ္ဂမူရစေဝနဲ့ရာသွေးမှုဆိုင်ရာယုံ UNODC ကခန့်မှန်းထားပြီးဒီထဲမှာမက်တာဖက်တမင်စိတ်ကြွဆေးမှောက်ခုံမှုက67ဘီလီယံထိရှိတယ်လို့လည်းခန့်မှန်းထားပါတယ်ရွှေတရီကန်ဒေတာမှာမူရစေဝတွေအမြောက်အများဖမ်းဆီးမိနေတာကိုကြည့်ရင်ကဘာတဝမ်းကဲ့ရောဂါထိန်းချုပ်ရေးအာရုံစိုက်နေချိန်မူရစေမှောက်ခိုးခိုင်းနေတာအခွင့်ကောင်းယူတဲ့လက္ခဏာတစ်ရပ်ဖြစ်ကြောင်းကိုလည်း UNODC ကမကြသေးခင်တုန်းကပဲသတိပေးထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။